မနက်မှာကိုရိုနာဗိုင်းရပ်စ်ကိုနောက်ထပ်ကူးစက်သူ၄ဦးထပ်တွေ့တဲ့အတွက်စုစုပေါင်းကူးစက်သူအရေအတွက်303ဦးရှိသွားပြီဖြစ်ပါတယ်။ဇူလိုင်လ၁ရက်ဗုဒ္ဓဟူးနေ့အတွက်တပ်ခွဲနမူနာစုစုပေါင်း948ခုကိုစစ်ဆေးပြီးတဲ့နောက်ရောဂါပိုးကူးစက်သူနောက်ထပ်၄ဦးတွေ့တဲ့အကြောင်းကျန်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့ည၈နာရီထုတ်ပြန်ချက်မှာဖော်ပြထားတာပါ။အခုရောဂါပိုးစစ်ဆေးတွေ့ရှိသူတွေဟာအသက်24နှစ်ကနေ38နှစ်အရွယ်အထိတည်တည်ရှိကြတဲ့အမျိုးသားတွေဖြစ်ကြပြီး2ဦးကအာရဗ်စပေါ်များပြည်တော်စု UAE နိုင်ငံကပြန်လာသူတွေဖြစ်ပြီးတော့နောက်နှစ်ဦးကအင်္ဂလန်နိုင်ငံကနေပြန်လာသူတွေဖြစ်ပါတယ်။အသွားအလာကန့်သက်ထားရှိခြင်းတွင်တက်ခွဲစစ်ဆေးမှုကနေရောဂါပိုးကူးစက်ထားကြောင်းတွေ့ရှိရပြီးတဲ့နောက်သူတို့၄ဦးစလုံးကိုတောင်းကလာပအထူးကုဆေးရုံကြီးမှဆေးကုသပေးမယ်လို့ကျန်းမာရေးဌာနထုတ်ပြန်ကြမှာဖော်ပြထားပါတယ်။အရင်ကတက်ခွဲအတီးပြူထားသူတွေထဲမှာတက်ခွဲနမူနာစစ်ဆေးမှု2ကြိမ်လုပ်ပြီးတဲ့အထိပိုးမတွေ့သူစုစုပေါင်း222ဦးရှိသွားပြီဖြစ်ပြီးအဲ့ဒီအထက်က216ဦးကိုဆေးရုံကဆင်းဝင်ပေးခဲ့ပြီဖြစ်ပြီးတော့သတ်မှတ်နေရာတွေမှာအသွားအလာဆက်ကန့်သက်ပြီးစောင့်ကြည့်နေတယ်လို့လည်းကျန်းမာရေးဌာနကပြောပါတယ်။တက်ခွဲအတီးပြူလူနာတွေလည်းသေဆုံးသူကတော့6ဦးရှိထားပါတယ်။